ကပူးမြို့တော်မှာခိုအောင်နေတဲ့ ISISK အစ္စလာမစ်အစွန်းရောက်အဖွဲ့ဝင်တွေကိုတိုက်ခိုက်ဖျက်ဆီးတုပ်တင်လိုက်ကြောင်းတာလီဘန်တာဝန်ရှိသူတွေကတင်းနှဲလာနေမှာပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်ကျင်းပမှုဟာတနင်္ဂနွေနေ့တုန်းကကပူးမြို့တော်ရဲ့အဓိကဗလီတစ်ခုဖြစ်တဲ့ Idgah ဗလီရဲ့အပြင်ဘက်မှာဘုံခွဲတိုက်ခိုက်တာဖြစ်ပြီးနောက်ညဘက်ပိုင်းမှာဝင်ရောက်ဆင်းလင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗလီကိုဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်အာဖဂန်အရသာရှိဦးသေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဟာ ISISK အဖွဲ့ကလုပ်တာလို့ပြောဆိုထားခြင်းမရှိသလို ISD ကိုဝင်ရောက်ဆင်းလင်းတိုက်ခိုက်မှုဟာလည်းဒီဘုံခွဲမှုကြောင့်ဟုတ်မဟုတ်ထုတ်ပေါ်ပြောဆိုထားခြင်းမရှိပါဘူး။အာဖဂန်ဒေသခံ ISISK အဖွဲ့ဟာတာလီဘန်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အစွန်းရောက်အဖွဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညကခါရာခန္ဓာဒေသအတွင်းပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။အသေးခံဘုံတကွဲသမားတွေအပါအဝင် ISISK အဖွဲ့ဝင်တွေကိုအကုန်လုံးတုတ်တင်နိုင်ခဲ့တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။